ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့တိမ့်နဲ့ချီတဲ့ရိန်ဂျာဒုက္ခသည်တွေရဲ့အခက်အခဲတွေဖြေရှင်းနိုင်ရေးအတွက်သတင်းချက်လက်တွေစုဆောင်ပြီးအကြံဉာဏ်ပေးတင်ဆက်တဲ့ရေဒီယိုအစီအစဉ်တစ်ခုရှိနေပါပြီ။တိမ့်နဲ့ချီတဲ့ရိန်ဂျာတွေဌာနေပြန်ရေးမရေရာသေးတဲ့ကာလအတွင်းဒုက္ခသည်တွေလိုအပ်တဲ့သတင်းချက်လက်တွေကိုမျှဝေပေးနေတဲ့အစီအစဉ်လည်းဖြစ်ပါတယ်။ UNICEF သတင်းတပုတ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံက community radio ဌာနတစ်ခုဖြစ်တဲ့ radio NAF ကရိုဟင်ဂျာဒုက္ခသည်တွေသိထားရမယ့်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေကြတဲ့ကုတူပလောင်ဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်တဲ့အသက်18နှစ်အရွယ်အဗ်ဒူလာကအသံလွှင့်သတင်းတောက်အဖြစ်တာဝန်ထမ်းနေတာပါ
။ radio မှာဟာဂရီဟန်တာတိုလေ
radio ဌာနအနေနဲ့စခန်းတွင်းမှာနေထိုင်နေကြတဲ့သူတွေလိုအပ်တဲ့သတင်းအချက်အလက်တွေကိုပေးရပါတယ်။သတင်းချက်လက်တွေထုတ်လွှင့်ပြောဆိုပေးရတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆယ်ပဇာကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတာပါ။အတန်းလွှင့်သတင်းတောက်အဗ်ဒူလာကတကူရောရေဒီယိုအစီအစဉ်တွေလုပ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းတွင်ကအခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုသတင်းထုတ်လွှင့်တဲ့တခုတည်းသောရေဒီယိုအစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုတွေအခက်အခဲတွေကိုထုတ်လွှင့်တဲ့အစီအစဉ်လည်းဖြစ်ပါတယ်။ရွှင်ကြဒုက္ခသည်အဗ်ဒူလာရဲ့အစီအစဉ်ကိုတော့တက်နက်မြို့မှာရှိတဲ့ Radio NAF ဌာနချုပ်ရဲ့အပတ်စဉ်ကဏ္ဍအဖြစ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့လိုအပ်ချက်တွေဖြစ်တဲ့အမိုးအကားကျန်းမာရေးတကူရေးတန့်ရှင်းရေးနဲ့ပညာရေးဆိုင်ရာကိစ္စလိုမျိုးတွေကိုဘယ်လိုဆောင်ရွက်ရမလဲဆိုတာတွေကိုသတင်းအချက်အလက်တွေအခြေခံပြီးအကြံဉာဏ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။ Radio NAF ရဲ့အစီအစဉ်တွေကိုစီစဉ်သူRashidu Hassan ga akhu lo pyo ba de
here is 1.3 million almost Rohingya people who have suffered different types of problems
dima pyatana bang song ne yin san ne ya Rohingya ta tan thong ne shi ba le ne sia pyatana chan ma yi ye ya shi de ko yi tan shin pyatana ga asau ma tru wo a pe kun yi bo lo ba de
atan lwen tadin taw Abdullah ga ro Rohingya dukkha de ri ye akhet khe ri ne patat pi akhu lo season thau lwen ni ya de a paw chi nat ni tu ba
ta re lyo sorry yo de ki ai ISGI တည်
းရေဒီယိုဌာနမှာပြန်ပြီးတော့တင်ယူရတာတွေကလည်းအများကြီးပါနောက်ပြီးတော့ရေးကြီးတဲ့သတင်းချက်လက်တွေကိုလည်းကိုယ့်ရဲ့တိုင်ဝမ်အတွင်းကိုပြန်ပြီးတော့ဖြန့်ဝေပေးနေပါတယ်ဒီလိုလုပ်နေတာကိုမိဘတွေကလည်းသိပြီးတော့သဘောကျကြပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းအတွင်းမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနှိစက်ဖြတ်ကျော်ထွက်ပြေးခဲ့ကြရတာပါအကြံဖတ်မှုတွေဖြစ်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လို့လဲဒီလူတွေဌာနေပြန့်နှံ့ရေးအခြေအနေကအခုအချိန်ထိရေရေရရမရှိသေးပါဘူးမြမဆွေးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူးဒါပေမဲ့မြမဘက်ကထွက်ပြေးရသူအလုံးကိုပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ရိုဟင်ဂျာတွေဌာနေပြန့်နှံ့တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်